မေရိကန်အလွတ်တော်နိုင်ငံညာဆက်ဆံရေးကော်မတီကဂျာတာပရီနေမှာတခဲနဲ့မဲခွဲအတည်ပြုလိုက်တဲ့ဥပဒေကြမ်းအရမြန်မာစစ်တပ်မှာပြည်တွင်ပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးအပါအဝင်စစ်ရာဇမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအားလုံးကိုအစီရင်ခံပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗဏ္ဍာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အဲ့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောင်းမြတ်တူဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်ကအခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြည်ပြောင်းလဲရေးတွေကိုအားပေးဖို့အစတဲ့အချက်တွေပါဝင်ပါတယ်။အမေရိကန်လွှတ်တော်ကသူ့လုပ်ပိုင်ခွင့်အရအခုလိုဥပဒေကြမ်းရေးဆွဲအတည်ပြုလှုပ်ဆောင်တာတွေကိုကန့်ကွက်စရာမရှိပေမဲ့ဒီဥပဒေကြမ်းထဲမှာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုထည့်သွင်းဖော်ပြထားတဲ့ကိစ္စကိုကန့်ကွက်ကြောင်းမြန်မာနိုင်ငံရေးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတုံ့ပြန်ပြောဆိုပါတယ်
genocide နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့ဆုံရဆစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုဆစ်ဆွဲပြီးတော့ဆုံရဆစ်ဆေးတဲ့ဟာတွေကကျွန်တော်တမခံနိုင်အောင်ဆိုတာတော့ကျွန်တော်တို့တောက်လျှောက်ပြောတာဟာတွေရှိပါတယ်။နောက်ပြီးကျွန်တော်တို့ပြည်မဲမှာလည်းဆုံရဆစ်ဆေးနေတဲ့ဟာတွေရှိပါလိမ့်မယ်ထပ်ပြီးတော့လေ။ဆိုတော့အဲ့ဒီဟာလေးတွေကတော့ကျွန်တော်တမခံနိုင်မှာပေါ့အဲ့ဒီ genocide သူတို့ဆွဲတာနဲ့ပတ်သက်ပြီးတော့
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့သဘောထားကိုမသိပေမဲ့မြန်မာအစိုးရအနေနဲ့ကတော့နိုင်ငံတကာကဆွဆွဲပြောဆိုနေတဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိကြောင်းဦးချမ်းအေးကဆက်ပြောပါတယ
်။တမတော်ပိုင်းကိစ္စတွေတော့ကျွန်တော်သိချင်မသိပါဘူး။အဲ့တော့ကျွန်တော်တို့ဘက်ကတော့သူ့အပါဝင်ဒီဘက်ကတော်တော်များများတော့ကျွန်တော်တို့ကသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ကကျွန်တော်တို့ကဝန်မလေးပါဘူး။နိုင်ငံနဲ့ဖွင့်လာတယ်။ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေကတော့ကျွန်တော်ကဟာဒီကြောင့်ပိတ်သွားတယ်အများကြီးရှိပါတယ်။ဒီလိုမျိုးဟိုပူးပေါင်းဆောင်ရွက်တဲ့နိုင်ငံကိုမရွေးဘဲနဲ့ပြားပြီးဖို့ဆိုတဲ့နိုင်ငံကိုရွေးတဲ့ကိစ္စတွေကြောင့်ပိတ်သွားတာတွေတော်တော်များသူတို့ဘက်ကပိတ်သွားတာပါ။ကျွန်တော်တို့မကြသေးရင်တော့လည်းကျွန်တော်တို့ EU နဲ့မြန်မာနဲ့ကျွန်တော်တို့ဟိုမှာကစနီဘွဲတခုလုပ်တယ်အဲ့ဒါလည်းဆရာတို့ကျူတူလိုက်ပါမှာဒီ EU ဆိုတာကကျွန်တော်တို့နိုင်ငံပေါ်မှာလူခွင့်နဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့နိုင်ငံပေါ်မှာဟို resolution တွေချပြီးတော့ကျွန်တော်တို့ PR ပေးနေတဲ့ဒါအဖွဲ့အစည်းတခုပေါ့နော်ဆိုတော့ဒီ PR ပေးနေတဲ့ဟာတွေကိုလည်းကျွန်တော်တို့ကလက်မခံဘူးဒါပေမဲ့လည်းတန်လောက်ပြီးလမ်းကြောင်းကိုကျွန်တော်တို့ဖွင့်လာတယ်ဖွင့်လာတဲ့အတွက်ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးတဲ့အတွက်တရားနာတဲ့ပုံပေါ်သိရှိအောင်ကျွန်တော်တို့ဒီဘက်မှာပါပြီးပို့ပြီးပို့လုပ်နိုင်မလဲဆိုတာရယ်ကျွန်တော်တို့ဆောင်ရွက်နေတာတွေသိအောင်ရှင်းပြတယ်ကျွန်တော်တို့ capacity တက်လာအောင်ကျွန်တော်ကြိုးစားနေတဲ့ဟာတွေရှင်းပြတယ်ပြီးရဲ့ဟာမျိုးလေးတွေရှိတယ်ပေါ့နော်ရှိတော့ကတော့ဥပပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလူလူလာလာနဲ့ဆောင်ရွက်နေတယ်လမ်းကြောင်းလည်းဖွင့်နေတယ်ခုနကကိုယ့်အပေါ်မှာ resolution နဲ့ကိုယ့်အပေါ်မှာဒီလိုမျိုးဟိုပြပေးနေတဲ့အဖွဲ့ကြီးတွေကတော့ကျွန်တော်တို့ကပူပေါင်းဆောင်ဖို့ဝန်မလေးဘူးဆိုတာကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကသတိပြရလို့ပြီးတာပါပဲ
ဒီကိစ္စနဲ့ပတ်သက်လို့တက်မတော်ရဲ့တုံ့ပြန်ချက်ကိုသိနိုင်ဖို့တက်မတော်သတင်းပြန်ကြားရေးဌာနကို VOA ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဥမမောင်ဆိုးဟာမြန်မာနိုင်ငံရေးလှေလာတုံ့တက်သူတဦးဖြစ်ပါတယ်သူကအမေရိကန်အောက်လွှတ်တော်ရဲ့ဒီလှုပ်ဆောင်ချက်ဟာအာဏာရအနေနဲ့အစိုးရအနေနဲ့လက်ရှိမြန်မာစစ်တပ်ကကျွလွန်နေတယ်ဆိုတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်မှုမရှိဘူးဆိုတာကိုပြသရရောက်ချောင်းပြောပါတယ
်စစ်တပ်တွေအကျိုးသက်ရောက်မှုဘယ်လောက်ရှိမလဲတော့မသိဘူးကွာအစိုးရတော့လွတ်သွားလိမ့်မယ်ထင်တယ်ဆိုလိုတာကတော့ NLD အစိုးရအနေနဲ့ဒီကိစ္စတွေမှာပါဝင်ပတ်သက်မှုမရှိဘူးဆိုတော့အဖြစ်မျိုးထွက်သွားလိမ့်မယ်ပေါ့ဆိုဘာမှလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တောင်ဆန်းစုကြည် NLD အစိုးရအနေနဲ့ဒီကိစ္စတွေမှာပါဝင်ပတ်သက်မှုမရှိဘူးတက်ကပဲပါဝင်ပတ်သက်မှုရှိနေတယ်ဆိုတော့ရက်လက်မျိုးသွားလိမ့်မယ်ထင်ပါတယ်။ NLD တော့မှန်မှန်တော့ကောင်းသွားတာဗျ။ဒီလိုဖြစ်လာတာ NLD တွေကောင်းသွားတာလို့မြင်ပါတယ
်။အခုလိုနိုင်ငံတကာရဲ့ဖိအားပေးလှုပ်ဆောင်မှုမျိုးက NLD အစိုးရနဲ့စစ်တပ်အကြားစစ်ဆင်ညီနေမှုတွေပိုဖြစ်လာအောင်ဖိအားပေးလိုက်တယ်လို့ဖြစ်စေတယ်လို့လည်းသူကပြောပါတယ
်။ဆိုးကျိုးထွက်မှုတွေဆိုင်တော့ကျွန်တော်ထင်တာကတော့စစ်ဆင်ညီနေမှုပိုလွန်လာနိုင်တဲ့ဘက်ကပိုများမယ်ထင်ပါတယ်
။အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမအဲလီယိုအန်ဂယ်နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကွဲဥက္ကဋ္ဌဟောင်းရီပပ်ဘလစ်ကန်အမတ်စတီဗ်ချာဘော့တိုဇွန်လ2ရက်နေ့ကပူးတွဲအဆိုပြုတင်သွင်းခဲ့တဲ့ဥပဒေမူကြမ်းကိုဇွန်လ20ရက်နေ့မှာအတည်ပြုပေးလိုက်တာပါ။ဒါပေမဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်တာအဲဒီကတစ်ဆင့်အထက်လွှတ်တော်မှတင်သွင်းပြီးမဲခွဲအတည်ပြုတာတွေလှုပ်ဆောင်ကြဖို့လိုပါသေးတယ်။အဲဒီနောက်မှာမှသမရကလက်မှတ်ထိုးအတည်ပြုပေးလိုက်မှသာဥပဒေအဖြစ်တည်ရှိမှာဖြစ်ပါလိမ့်မယ်။အရင်ကအလားတူဥပဒေကြမ်းနဲ့အောက်လွှတ်တော်ကအတည်ပြုပေးခဲ့ဘူးပေမဲ့လည်းအထက်လွှတ်တော်ကပယ်ချခဲ့တဲ့အတွက်အထက်လွှတ်တော်မှလည်းဆုံးသတ်သွားခဲ့လေရှိတာကြောင့်ဒီဥပဒေကြမ်းကလည်း Republican အများစုကြီးစိုးထားတဲ့အထက်လွှတ်တော်မှရပ်တန့်သွားမယ်အလားအလာရှိနေပါတယ်ခင်ဗျာ